အာဖဂန်နစ္စတန်နိုင်ငံကာဗူးမြို့တော်ကမဲဆန္ဒရှင်အတိမတ်ပြုကပြထုတ်ပြီးတဲ့ဌာနမှာတရင်းတွင်နေကအသေးခံဘုံခွဲရာကြောင့်အလူပေါင်း58ယောက်ထက်မနည်းသေဆုံးပြီးတရားကြောဒဏ်ရာသွားပါတယ်ယူကော့ဘွေးမှာမဲပေးနိုင်ရေးမဲဆန္ဒရှင်အတိမတ်ပြုကပြထုတ်ဖို့ဌာနပြင်ပမှာလူတွေတန်းစီဆောင်ဆိုင်နေချိန်အသေးခံဘုံခွဲသူကသူ့ကိုယ်မှာပတ်ထားတဲ့ဖောက်ခွဲပစ္စည်းတွေကိုဖောက်ခွဲလိုက်တာလို့ပြည်ထောင်ဌာနပြောခွင့်ရနာဂျီဘ်ဒါနစ်က VOA ကိုပြောပါတယ်ဒဏ်ရာသူ10ဦးထက်မနည်းရဲ့အခြေအနေဟာတိတ်ကိုစိုးရင်ရတယ်လို့စေးယုံသတင်းရင်းမြစ်တွေကပြောပါတယ်ဒီဖောက်ခွဲမှုကိုသူတို့လုပ်တာဖြစ်တဲ့အကြောင်း IS အကြမ်းဖက်အဖွဲ့ကကြေညာပါတယ်။ကာဘူးမြို့တော်ကကြောင်းကြောင်းမှာဖွင့်ထားတဲ့အဲဒီဌာနကိုအကြမ်းဖက်ဝါရာဇဲတိုက်ခိုက်မှုအပေါ်အာဖဂန်စိုးရအဖွဲ့ရဲ့မှုဆောင်ရာရှိချုပ်အဗ်ဒူလာအဗ်ဒူလာကပြစ်တင်ရှုတ်ချပါတယ်။ဒီတေးရဲဘောကြောင့်တိုက်ခိုက်မှုကြောင့်ဘေးဒဏ်သင့်ရသူတွေနဲ့ကျွန်တော်အတူတကွရက်တည်ပါတယ်။မြတ်တာပြီးပွင့်လင်းမြင်သာတဲ့ရွေးကောက်ပွဲဖြစ်ရေးကျွန်တော်တို့ရဲ့တန်ဋိဌာန်ကိုဆက်လုပ်သွားမှာပါ။အာဖဂန်လူထုရဲ့ဆန္ဒကိုဆန့်ကျင်ပြီးအကြမ်းဖက်ဝါရီတွေအနိုင်ရမှာမဟုတ်ပါဘူးလို့အဗ်ဒူလာကသူ့ရဲ့တရားဝင် Twitter စာမျက်နှာမှာရေးပါတယ်။အာဖဂန်နစ္စတန်မှာအော်တိုဘလ20ရက်နေ့ကျရင်ခရိုင်ကောင်စီရွေးကောက်ပွဲတွေကျင်းပဖို့ရှိပြီးတရားဝင်မဲဆန္ဒရှင်စီးရင်ပေါ်မှာအခြေခံပြီးရွေးကောက်ပွဲလုပ်တာအာဖဂန်သမိုင်းမှာဒါဟာပထမဆုံးအကြိမ်ဖြစ်ပါလိမ့်မယ်